ီတစ်ပတ်ပြောချင်တာကစိုက်ပျိုးရေးတစ်ခုတည်းနဲ့အဆင်မပြေတဲ့လယ်သမားတွေဝင်ငွေတိုးပွားလာအောင်ဘယ်လိုလုပ်လို့ရနိုင်မလဲဆိုတဲ့အကြောင်းတွေကိုရှာဖွေဆွေးနွေးဖို့ဖြစ်ပါတယ်။ငွေကြေးအရင်းအနှီးအများကြီးမလိုဘဲနဲ့ကြေးရော်တွေမှာလည်းလက်ရှိလုပ်နေကြတဲ့လုပ်ငန်းတွေတဲကပဲလယ်သမားတွေအတွက်ဖြစ်နိုင်တဲ့အရာတွေကိုဆွေးနွေးတင်ပြသွားမှာပါ။မြန်မာနိုင်ငံမှာရေပုံရအနေနဲ့ကြည့်ရင်ဘယ်လယ်သမားရာသမားပဲကြည့်ကြည့်အများအဖြစ်စားရတဲ့ဆိုယုံထက်ဝင်ငွေပိုရှံတယ်ဆိုတာသိမရှိလာပါဘူး။ဒီနေရာမှာလယ်သမားတွေရဲ့အဓိကဝင်ငွေရပောက်ရလန်းတွေကိုစဉ်းစားကြည့်ကြရအောင်ပါ။အဓိကရတဲ့ဝင်ငွေတွေကစိုက်ပျိုးရေးကလာတယ်။ထိုင်းတို့မလေးရှားတို့ရောက်နေတဲ့အိမ်သူအိမ်သားတွေကပို့တဲ့ငွေကိုထည့်မတွက်ရင်လယ်သမားတွေရဲ့နောက်ထပ်ဝင်ငွေရပောက်ရလန်းတစ်ခုကမွေးမြူရေးကရပါတယ်။ဒေသဆောင်ကလယ်သမားတွေရဲ့အိမ်ကိုကြည့်လိုက်ရင်အများအဖြစ်ဝင်ငွေလေးအပိုရအောင်လို့ဝက်ကလေးတစ်ကောင်တစ်ကောင်လောက်တော့မွေးထားတတ်ကြတာပါပဲ။ပြီးရင်စားဖို့တောက်ဖို့ကြက်ကလေးဘဲလေး၄၅၀ကောင်မွေးထားတတ်ကြပါတယ်။စဘာဆိုင်ခါနီးတဲ့အချိန်ကျရင်တော့လယ်သမားတွေကအိမ်မှာမွေးထားတဲ့ဝက်တစ်ကောင်တစ်ကောင်လောက်ကိုထုတ်ရောင်းပြီးမွေးဖော်ကြတော့တာပါပဲ။အလဲပိုင်းဒေသကတရိတ်ဆန်ဈေးပွဲတွေကိုကြည့်ရင်အခုလိုစဘာဆိုင်ခါနီးအချိန်မှာအိမ်မှာမွေးထားတဲ့ဝက်တွေကိုရရဈေးနဲ့လာရောင်းတဲ့လယ်သမားတွေအများကြီးပါပဲ။ဒါပေမဲ့လယ်သမားတွေရောင်းတဲ့ဝက်က၂ကောင်၃ကောင်တက်ပိုတယ်လို့မရှိပါဘူး။ဒီတော့ဆယ်လားလောက်မွေးထားတဲ့ဝက်ကနေရတဲ့ငွေကတသိန်းခွဲနှစ်သိန်းလောက်ထက်ပိုတယ်ရဲ့လို့လည်းမရှိလာပါဘူး။ဒါတောင်လယ်သမားတိုင်းရဲ့အိမ်မှာဝက်မွေးတာမဟုတ်သေးပါဘူး။တချို့တဝက်လောက်ပဲမွေးကြတာပါ။အဓိကအားဖြင့်တော့အညာဒေသတွေမှာတက်စားရင်အေယာဝတီတို့ပဲခူးတိုင်းတို့ဘက်မှာဝက်မွေးတဲ့သူပိုများပါတယ်။ဝက်မွေးတဲ့လယ်သမားတွေကိုမေးကြည့်ဘူးပါတယ်။ဘာဖြစ်လို့ဝက်ကိုတကောင်တကောင်လောက်ပဲမွေးရတာလဲ။မြေနေရာလဲရှိရသားနဲ့စီးပွားဖြစ်အောင်ဆယ်ကောင်လောက်ဘာလို့မွေးရတာလဲဆိုတော့ကြားရတဲ့အဖြေကအဆုံးပါပဲ။ငွေရင်းမရှိလို့ဝက်များရင်အစာကျွေးဖို့လူမနိုင်လို့ပြီးတော့လုံးဝမမွေးတဲ့သူကလည်းအကူတို့ဖြစ်မှဆိုးလို့စသဖြင့်အဖြေကတော့ဆုံးလို့ပါပဲ တကယ်တမ်းကျတော့ကျေးလက်ဒေသတွေမှာဝက်မွေးတာကမြို့မှလိုမွေးမြူရေးအစာတွေဘာတွေကျွေးကြတာမဟုတ်ပါဘူးလူတွေရဲ့စားခြင်းစားကြံတွေနဲ့ပိန်ယူဗေဒာယိုးတွေကျွေးပြီးတော့ပဲမွေးကြတာပါဒီတော့ကုန်ကြစည်ရည်လို့လဲတိတ်ပြီးကြီးကြီးမားမားမရှိပါဘူးဝက်စာကျွေးဖို့ဝက်စာယူဖို့တဲဖို့လုံနိုင်ရင်ရတာပါပဲဒီအလုပ်တွေဆိုတာကလည်းတောတွေကလယ်သမားတွေအနေနဲ့တိတ်ပြီးတကူးတကကြီးလှုပ်ဖို့လိုတာမဟုတ်ပါဘူးဒီလိုပဲဟိုဟာလေးလှုပ်ဒီဟာလေးလှုပ်ရင်းနဲ့ပဲတွဲပြီးလုံနေကြတာပါဒါဆိုရင်ဘာဖြစ်လို့များလယ်သမားတွေကစိုက်ပျိုးရေးလှုပ်ရင်းနဲ့ဘဝမွေးမြူရေးလုပ်ငန်းကိုစီးပွားပြီးအဆင့်တိမလုတ်ကြရတာလေဘွက်ဆိုတာကလည်းရောင်းဖို့ဈေးကွက်ကကြီးကြီးမားမားရှိပြီးသားပဲမဟုတ်လားလို့တွေးကြည့်မိပါတယ်လယ်သမားတွေပြောတဲ့အောက်ကူတို့မို့လို့ပါဆိုတဲ့အဖြေကိုလည်းထက်ပြန်တလဲလဲစဉ်းစားသုံးသပ်ကြည့်ပါတယ်ဝက်စာပေါ်တဲ့အေယာဝတီဘက်ကလယ်သမားတွေနဲ့ဒီကိစ္စကိုဆွေးနွေးကြည့်ပါတယ်တကယ်တမ်းတေချာဆွေးနွေးမေးမြန်းကြည့်တဲ့အခါကျတော့သူတို့အနေနဲ့ဘာဖြစ်လို့ဝက်ကိုတကောင်နှစ်ကောင်လောက်ပဲမွေးပြီးစီးပွားဖြစ်မမွေးကြတာလဲဆိုတဲ့အဖြေကိုသဘောပေါက်မိလိုက်ပါတယ်အဖြေကတော့စိတ်ကူးမရကြတာအကြံမပေါ်ကြတာပါဝက်ကိုစီးပွားဖြင့်မွေးပြီးငွေရှာဖို့စိတ်ကူးမရကြတာပါဒါတကယ်ပါဥပမာရင်းနှက်ကွင်းကလဲတွေမှာကံပေါင်းတင်လိုက်ုံနဲ့စီးပွားဖြင့်ငားမွေးလို့ရပေမဲ့တကယ်ငားမွေးတဲ့လဲသမားကအယောက်တရာမှမှတယောက်တောင်မရှိပါဘူးဒီလိုပဲစဘာဆိုင်ရင်နဲ့ဝက်တွေအများကြီးမွေးထားရင်ဝင်ငွေလမ်းကြောင်းကြီးတစ်ခုထတ်တိုးလာမယ်ဆိုတာကိုလဲသမားတွေကဂရုမပြုမိကြတာပါဒီတော့အခုဆောင်းမကနေမိတ်ဆွေလယ်သမားတွေကိုတိုက်တွန်းပါတယ်ဗျာ။စဘာဆိုင်တာတစ်ခုတည်းနဲ့တင်းတိမ်မနေကြပါနဲ့။ဝင်းမြူရေးကိုတွဲလုပ်ဖို့ကိုလည်းစဉ်းစားကြည့်ကြပါဦး။နောက်တစ်ပတ်မှာအလဲပိုင်းကလယ်သမားတွေနဲ့ပတ်သက်ပြီးမွေးမြူရေးကဏ္ဍကိုဆွေးနွေးပါအောင်မယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။